စကိုင်းတိုင်းပလင်းမြို့နယ်ရင်းမပင်မြို့အဆက်ကရင်ပေါင်းတိုင်ခြေရွာမှာဒီသတင်းပါထင်မြန်မာစစ်တပ်ကကုန်းချောင်းပလီချောင်းတိုက်ခိုက်မှုကြောင့်အရသားတချို့ထိခိုက်သေးဆုံးခဲ့တယ်လို့ဒေသခံတို့ကပြောပါတယ်။မိဖွားကနေကိုဝင်းဆောင်အမျိုးသမီးတဦးနဲ့အသက်60ကျော်အမျိုးသမီးတဦးသေဆုံးခဲ့ပြီးနောက်ထပ်ဒေသခံနှစ်ဦးဒဏ်ရာရတယ်လို့ရွာကန်တွေကပြောပါတယ်။ရင်ပေါင်းတိုင်းခြေရွာကတိုက်ပွဲအခြ
ဆယ်နှစ်ကျော်လောက်မှာမြန်မာစစ်တပ်ဘက်ကစစ်ရဟတ်ယာဉ်6ဆင်းနဲ့ရုပ်တရက်တိုက်ခိုက်ခဲ့ပါတယ်။ကြီးရပပတ်လင်မှာစစ်တပ်တွေတပ်ဖြန့်ချထားပြီးစစ်ရဟတ်ယာဉ်နဲ့တိုက်ခတ်တိုက်ခိုက်နေတဲ့အကြောင်းဒေသခံတွေကပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်အရဲသားတချို့ထိခိုက်ဒဏ်ရာရတဲ့အကြောင်းရင်းမောင်းနိုင်ရွာကန်ကိုပိုဝင်းက VOA ကိုပြောပါတယ
်။ကိုဝင်းဆောင်မြို့သမီးတူနဲ့တက်60ကျော်ဒီ fight အုပ်ကိုလက်နက်နဲ့ချိန်မှန်တယ်ဒါရရတော့လောလောဆယ်ကျွန်တော်ကြားတာတရားအင်းနှလုံးမိရှုပါပဲ
ရေမောင်နိုင်ရွာကိုထိုးစစ်ဆင်တဲ့နေမြေရှင်းလင်းရေးထိုးစစ်ဆင်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာမရှိသေးပါဘူးဒီဒေသတွေမှာဒေသခံ PDF တပ်တွေခြေကုပ်ယူပြီးအကြမ်းဖက်လုပ်ရက်တွေကျူးလွန်နေတယ်လို့စစ်ကောင်စီဘက်ကစွပ်စွဲလို့ရှိပါတယ်အရက်သားတွေထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့ပတ်သက်လို့တိကျအတိအကျချက်တော့မရသေးပါဘူးစစ်တပ်တွေရေမောင်နိုင်ရွာရဲ့ရုပ်တရက်ဝင်လာချိန်မှာရွာသူရွာသားတွေကြိုတင်ရှောင်သိမ်းချိန်မရခဲ့ဘူးလို့ရွာကန်ကိုဘဝင်းကပြောပါတယ်
။ရရင်နောက်ထပ်နှစ်ဆင်းတက်လာတယ်။တက်လာတယ်ပြီးတော့အဲ့မှာရွာပေါ်မှာဝဲပြီးတော့နောက်နှစ်ဆင်းကလူချသွားတယ်။နောက်ထပ်နှစ်တစ်ခေါက်ပြန်လာတယ်။၆ဆင်းပြောမှာပေါ့။ဒေးရင်ပြန်တက်လာပြီးမှနောက်ထပ်လူချပြီးမှနောက်ထပ်နှစ်ဆင်းပြန်လာပြီးမှအဲ့ဒီမှာဟောပြန်ပြီးတော့လူချထားခဲ့တယ်။ချထားခဲ့ပြီးမှအဲ့ဒီမှာရွာပတ်ပတ်လေးကိုချတယ်။ချတာပေါ့မှာဒီကြားရင်ရောက်ဖက်ကိုယ်လည်းချတယ်နောက်ဘက်ကိုလည်းချတယ်ခြေဘက်ကိုလည်းချတယ်ပတ်ပတ်လည်းရွာကိုဝိုင်းလိုက်တဲ့သဘောပါပဲရွာဒီရလာအလုံးကသပီးသိမ့်ရှောင်ခြင်းမရလောက်အောင်ကျွန်တော်တို့အလားမျိုးဖြစ်တော့တ
ယ်မြန်မာစစ်တပ်တွေရင်မောင်းနိုင်ကျွရမှာတက်ဆွဲပြီးအော်တိုဘာလ20ရက်နေ့မှာတော့ပထိုးတာကျွရကိုထွက်ခွာသွားတယ်လို့ပြောပါတယ်ဒီတိုက်ခိုက်မှုတွေကြောင့်ရင်မောင်းနိုင်ကျွရပြားဟုတ်ကျွရနုံတန်းကျွရထီလင်ကုန်းကျွရပထိုးတာအေကုန်းစားရကျွာတွေတောင်းနဲ့ချီတဲ့ရာသူရွာသားတွေအခုချိန်ထိဘေးလွရာကိုထွက်ပြေးသိမ်းရှောင်နေကြရပါတယ်။ရေမောင်နိုင်ကျွာနဲ့ဆက်နှမိုင်လောက်ဝေးတဲ့ကပိုင်ကျွာအပါအဝင်ပတ်ဝန်းကျင်ရွာတွေဘေးလွရာသိမ်းရှောင်နေတဲ့အကြောင်းဒေသခံတယောက်ကအခုလိုပြောပြပါတယ်
။ကျွန်တော်လည်းရှောင်နေရတာဗျ။ဒီထက်ကံဒီဒီစပိုင်းတက်ကတော့အကုန်လုံးရှောင်နေပါပြီ။ရွာတွေကတော့မရှိတော့ဘူးတယောက်မှာ။ဒီဘက်ကလာမှဆိုတာနဲ့ရှောင်ရတာလေ။ခါတိုင်းကအဲရေမောင်နိုင်ကနေပြီးရင်ဒီဘက်ဒီကြီးနဲ့ချူချူလာတာဆိုတော့
မနေ့ပိုင်းကတော့ရင်မောင်နိုင်ကျွရအနီးတစ်ဝိုက်မှာဒေသခံ PDF တပ်ဖွဲ့နဲ့စစ်တပ်အကြားတိုက်ပွဲတချို့ဖြစ်ပွားခဲ့တဲ့အကြောင်းမြောက်ရမပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တာဝန်ခံကိုခန့်ကအခုလိုပြောပါတယ
်ဒီနေ့မနေ့ဒီမှာကတော့ကျွန်တော်တို့ကုလကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီနဲ့စီးပွားရေးအနေနဲ့ချိန်လေကနေပြီးတော့တိုက်ခတ်တိုက်ခိုက်မှုအနေနဲ့ဖြစ်ခဲ့တာရှိပါတယ်ကျွန်တော်တို့ဘက်ကကျွန်တော်တို့ဒီတက်မှတ်ထားတဲ့ပုံဘက်ကစစ်ကောင်စီတပ်ဖွဲ့ဝင်တွေကျွန်လာတဲ့ခါမှာဒီကျွန်တော်တို့ကာကွယ်ရေးတပ်ဖွဲ့ဝင်ဖတ်တခုပါပေါ့နော်မိုင်းထောင်ပြီးတော့ဒီလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုဆွဲလိုက်နိုင်တယ်လို့ကျွန်တော်သတင်းရပါတယ်အဲ့ဒါကတော့ထိခိုက်ဒိဆုံးမှုတာဆုံးမှုကိုတော့ကျွန်တော်တို့လောလောဆယ်မှာတော့အတိအကျတော့မရသေးဘူ
းပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့တုန်းကလည်းရင်းမပင်မြို့နယ်ရင်းမောင်းနိုင်ကျွော်မှာဒေသခံ PDF တပ်ဖွဲ့တွေခြေကုပ်ယူနေတယ်ဆိုပြီးစစ်တပ်ဘက်ကလေကြောင်းကပစ်ခတ်တိုက်ခိုက်ခဲ့ပါတယ်လေကြောင်းကနေပစ်ခတ်ခဲ့ချိန်မှာဒေသခံကာကွယ်ရေး PDF တပ်ဖွဲ့ဝင်တွေအပါအဝင်အရက်သားတွေတရားစင်ထက်မနေတိုက်ဆုံခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ထိခိုက်တိုက်ဆုံးတာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာမရှိသလိုတိကျအတိအကျတော့မရရှိခဲ့ပါဘူးခင်ဗျာ